အမေရိကန်နည်းပညာကုမ္ပဏီ Apple ဟာအလုပ်ပေါင်း2000ကျော်ဖန်တီးဖို့လာမယ့်လနေ့အမေရိကန်နိုင်ငံမှာအမေရိကန်ဒေါ်လာ3500ဘီလီယံရင်းနှီးမြှုပ်နှံမယ်လို့ Apple ကကြေညာလိုက်ပါတယ်။ပြည်내ခိုးပြည်내မှာ Apple ကိုတွေ့ချက်မယ်လို့ဆိုပါတယ်။ Texas ပြည်내မှာ23200 square meter ရှိတဲ့စက်ရုံတစ်ခုကို2026မှာဖွင့်မယ်လို့ Apple ကကြေညာလိုက်ပါတယ်။အမေရိကန်သမ္မတ် Trump ကို Apple ရဲ့အလုပ်မှုဆောင်အရာရှိ Tim Cook ကတွေ့ဆုံခဲ့ပြီးတရက်ကြာမှာအခုလိုကြေညာချက်ထွက်လာခဲ့တာပါ။အခုလိုရင်းနှီးမြှုပ်နှံမှုအတွက် Apple နဲ့ CEO Tim Cook ကိုကျေးဇူးတင်ကြောင်း Truth Social လူမှုမီဒီယာမှာတနင်္လာနေ့မနေ့ကသမ္မတ Trump ကရေးသားခဲ့ပါတယ်။ကျွန်တော်တို့လုပ်နေတာတွေကိုယုံကြည်မှုမရှိဘဲစေစစ်တောင်ရင်းနှီးမြှုပ်နှံမှာမဟုတ်ပါဘူးလို့ Trump ကဆိုပါတယ်။လက်ရှိချိန်နေ့ထိ Apple ပစ္စည်းတွေကိုနိုင်ငံခြားမှာပဲထုတ်လုပ်တတ်ဆင်တာဖြစ်ပါတယ်။အများစုကတရုတ်မှာလုပ်တာပါ။ February လအစောပိုင်းမှာ Trump ကအခွန်ဆရာခံတုံးချလိုက်တာမို့အဲ့ဒီပစ္စည်းတွေလည်းအခွန်ချခါကိကျုံနေရတာပါ။နိုင်ငံကထုတ်လို့ရေးကွင်းဆက်ပေါ်အားထားနေရတာလျှော့ချဖို့အတွက်အမေရိကန်နိုင်ငံအရီဇိုနာပြည်နယ်က Taiwan Semiconductor Company by စက်ရုံမှာ Apple ပစ္စည်းတွေမှာတုံးတဲ့ chip တွေကိုထုတ်လို့မယ်လို့ဇန်နဝါရီလတုန်းက Apple ကကြေညာခဲ့ပါသေးတယ်။